ဂျပန်ပြည်နယ်ထဲမှာပြတ်ချခဲ့တဲ့အဲအေရှား၄ချောင်းလိုင်းလေယာဉ်ကိုဆဲယူဖို့ပြင်ဆင်နေကြချိန်မှာပဲပင်လယ်ကျမ်းပြင်ကနေနောက်ထပ်အလောင်း၄လောင်းကိုရေငုပ်သမားတွေဆဲယူနိုင်ခဲ့ပါတယ်။ရေပေါ်ပစ္စည်းတွေတုံးပြီးလေယာဉ်ကိုယ်ထည်ကိုဆဲယူဖို့စတင်လုပ်နေကြချိန်မှာပဲရေမျက်နှာပြင်အောက်မီတာ30လောက်မှာပြတ်ချနေတဲ့လေယာဉ်ကိုယ်ထည်နားမှာအလောင်းတွေကိုရှာတွေ့ခဲ့တာဖြစ်ပါတယ်။ရေစည်းကျမ်းနေတဲ့အတွက်တောက်ချာနေမတိုင်ခင်အထိလေယာဉ်ကိုယ်ထည်အတွင်းပိုင်းထဲကိုရေငုပ်သမားတွေမဝင်နိုင်ခဲ့ကြပါဘူး။အထဲမှာထိုင်ကုန်ခပ်ပတ်ပရတားနဲ့တည်ဆုံးနေကြသူအလောင်း6လောင်းကိုလည်းတောက်ချာနေကတွေ့ရှိခဲ့ကြပါတယ်။အဲဒီစားလေချောင်းလိုင်းလေယာဉ်အမှတ် 8531 အင်ဒိုနီးရှားကနေစင်ကာပူကိုအသွာပြတ်ကျစဉ်ကလေယာဉ်အမှုတန်းနဲ့ခီးတဲ့ပေါင်း162ယောက်တို့လိုက်ပါသွားပြီးအခုချင်းချီအလောင်း69လောင်းကိုပဲပြန်ပြီးတော့ဆဲယူရရှိထားသေးတာဖြစ်ပါတယ်ရှင်။